တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ဂျီဟာမဲခေါင်လန်ချမ်အစည်းအဝေးတက်ဖို့အတွက်မြန်မာနိုင်ငံပကံညောင်ဦးကိုဆက်ရောက်လာပြီလို့ဒေတာတွင်သတင်းတွေအရသိရပါတယ်။ခုနှစ်ကြိမ်မြောက်ကျင်းပတဲ့မဲခေါင်လန်ချမ်ပူးပေါင်းဆောင်ရွက်ရေးအစည်းအဝေးကိုမြန်မာနိုင်ငံကအင်ရှင်ဖြစ်တဲ့လက်ခံကျင်းပတာဖြစ်ပြီးတော့တရုတ်နိုင်ငံရဲ့ဝန်ကြီးဟာဒီအစည်းအဝေးကိုပူးတွဲဥဆောင်ဆီးဝေးသွားမယ်လို့သိရပါတယ်။တခြားမဲခေါင်မျိုးဝါနိုင်ငံတွေဖြစ်ကြတဲ့ Vietnam, Thai, Laos, Cambodia နဲ့မြန်မာနိုင်ငံကနိုင်ငံရဲ့ဝန်ကြီးတွေကလည်းဒီအစည်းအဝေးကိုတက်ရောက်ဖို့ရှိနေပါတယ်။မြန်မာနိုင်ငံကိုရောက်လာတဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးအနေနဲ့ဒီမြန်မာစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံဖို့ရှိမရှိဆိုတာတော့မသိရသေးပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတရုတ်နိုင်ငံဘက်ကအကြီးဆုံးတာဝန်ရှိသူတူမြန်မာနိုင်ငံကိုလာရောက်တာလည်းဒါပထမဆုံးအကြိမ်ဖြစ်ပါလေ။မက်ခေါင်လန်ချန်ပူပေါင်းဆောင်ရွက်ရေးအစီအစဉ်ကို2016ခုနှစ်ကစတင်ခဲ့တာဖြစ်ပြီးတော့ဒေသတွင်းဖွံ့ဖြိုးတိုးတက်ရေးအတွက်ပူပေါင်းဆောင်ရွက်ဖို့ရည်ရွယ်တာဖြစ်ပါလေ။အခုမက်ခေါင်လန်ချန်ပူပေါင်းဆောင်ရွက်ရေးအစည်းအဝေးကိုတော့ဇူလိုင်လ2ရက်နေ့ကနေပြီးတော့9ရက်နေ့ထိကျင်းပသွားဖို့ရှိတယ်လို့သိရပါရတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးရဲ့ဒီခီးစဉ်အတွက်မှာတော့မြန်မာနဲ့တရုတ်နိုင်ငံကြားသဘောတူညီချက်စာချုပ်တချို့ချုပ်ဆိုသွားဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုထားပါတယ်ခင်ဗျာ။